အာရှတစ်ခွင်မှာအပူချိန်ဆက်လက်ပြင်းထန်နေတာမှာမြန်မာ၊ကမ္ဘောဒီးယား၊အိန္ဒိယ၊ဖိလစ်ပိုင်တို့လည်းပါဝင်ပါတယ်။အာရှဒေသတဝန်အခုလိုအပူချိန်ပြင်းထန်တဲ့ရာသီဥတုခန်းစားနေရချိန်မှာကမ္ဘောဒီးယားနိုင်ငံမှာဒီနေ့မေလ2ရက်နေ့ကစပြီးကျောင်းတွေကို2နာရီရှော့ချလိုက်ပါတယ်။ကျောင်းတွေကိုမနက်9နာရီကနေ10နာရီထိဖွင့်ပြီးမွန်းတက်နေပူလွန်းတဲ့အချိန်မှာနောက်ပြီးမှနေကင်းပိုင်းမှာ2နာရီကနေ9နာရီထိပြန်ဖွင့်မယ်လို့ကမ္ဘောဒီးယားရာရှိတွေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အိန္ဒိယနိုင်ငံတဝက်မှာလည်းပူချိန်ပြင်းထန်တဲ့တန်ကိုစုစုပေါင်းခံရပြီးဇွန်လအထိအရင်ကထက်ပိုပြီး6တွေ့တဲ့အပူတန်ကိုခံရနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ပူပြင်း6တွေ့တဲ့ရာသီဥတုနဲ့အတူရေရှားပါတဲ့ခက်ခဲတွေလည်းရင်ဆိုင်နေရပါတယ်။ဒါ့အပြင်ဖိလစ်ပိုင်မှာတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းတွေကလည်းကျောင်းတွေပိတ်ထားခဲ့ရတာမှာအခြေတော်ရှာတီတာတဝက်အပူတန်ကာကွယ်ဖို့နဲ့ချက်မှတ်ရေးအရေးပေါ်သတိပေးချက်တွေထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာလည်းအပူချိန်ပြင်းထန်တဲ့အလဲပိုင်း6မြို့နယ်နဲ့ပခုတ်ကူမြို့နယ်တွေမှာအပူရှောင်စခန်းတွေထားရှိပြီးအထူးသဖြင့်ဖုံးတော်ကြီးချောင်းဝန်းတွေမှာလူတွေရာရီပြောင်းရွှေ့နေထိုင်နေကြပါတယ်။အပူချိန်ပြင်းထန်လွန်းတဲ့အတွက်မေလာထွန်းမုတ်တုံဝန်ကန်ဒီကာလာမှာမိုးကြိုးမုန်တိုင်းတွေပေါ်လာနိုင်တယ်လို့လည်းသတိပေးချက်တွေထုတ်ပြန်ထားပါတယ်ခင်ဗျ။